မေရိကန်နဲ့တရုတ်နိုင်ငံကောင်ဆောင်တွေရဲ့ဒေသလင်းစီးပွားရေးကောင်ဆောင်တွေကိုဖြောချခဲ့ကြတဲ့ဒီကနေ့မင်းကုန်းနေ့မှာအာရှဒေသကွန်ဒိုရင်းမှာဆောင်းအတင်းနဲ့ပုံစံတွေနဲ့ပတ်သက်လို့သိရတာကွဲပြားနေတဲ့သဘောထားတွေတွေ့ရပါတယ်။အင်ဒိုပစိဖိတ်ဒေသတွေကနိုင်ငံတွေနဲ့နိုင်ငံချင်းလိုက်ကွန်ဒိုရင်းသဘောတူညီချက်တွေရယူဖို့လိုလားကြောင်းပြည်နယ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေးပက်အမှုဆောင်ရာရှိချုပ်တွေရဲ့ထိပ်သီးညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ပြောဆိုလိုက်တာပါ။ဒါပေမဲ့လည်းသမ္မတတာဝန်ယူပြီးနောက်မှာပဲအမေရိကန်နှုတ်ထွက်လိုက်တဲ့ပစိဖိတ်ပြည်ဝင်12နိုင်ငံကြားသဘောတူညီချက် TPP လိုနိုင်ငံစုံနဲ့သဘောတူညီချက်မျိုးကိုတော့မလိုချင်တဲ့အကြောင်းအခိုင်အမာပြောသွားပါတယ်။မျက်တာရဲ့ကုံသွယ်မှုတွေဖြစ်စင်တဲ့အခြေခံမူတွေနဲ့နိုင်ငံတကာနိုင်ငံချင်းလိုက်သဘောတူညီမှုရယူလိုပေမဲ့ကန့်သတ်ချက်တွေတိုင်းပြည်ချုပ်ချာဖို့ထိသားမှုတွေနဲ့လက်တွေ့မှာအကောင့်ထဲပေါ်ဖို့မလွယ်တဲ့နိုင်ငံအများပြားနဲ့သဘောတူညီချက်မျိုးတွေကိုတော့မလိုချင်တဲ့အကြောင်းပြောဆိုကြတာပါ။အဲဒီမှာတော့ကုံသွယ်မှုအတားအဆီးတွေကိုအမေရိကန်ကရှော့ပေါက်ပေးခဲ့ပေမဲ့တခြားနိုင်ငံတွေကဈေးကွက်တွေကိုဖွင့်မပေးတာမျိုးမဖြစ်စေဖို့အစိုးရပိုင်းကဏ္ဍတွေကမကပုဂ္ဂလိကကဏ္ဍကပါညီလူညီမျှတိုက်ရိုက်ရင်းနှီးမြှုပ်နှံနိုင်အောင်ကုံသွယ်ဘက်တွေအနေနဲ့ဈေးကွက်တွေဖွင့်ပေးထားဖို့မျှော်လင့်ကြောင်းလည်းပြောဆိုသွားပါတယ်။ပြည်내နိုင်ငံတန်တဲ့မျိုးကညီလာခံမှာသမတ်ကံပြီးမင်းငုံပြောချင်တဲ့တရုတ်သမားရှီချင်းဖင်ကတော့နိုင်ငံဆောင်ပူပေါင်းဆောင်မှုတွေကိုအားပေးတဲ့သဘောထားတွေကိုပြောဆိုကြတာပါ။သူတို့ဖြင့်ဒေသရင်းနဲ့နိုင်ငံလိုက်စီးပွားရေးသဘောတူညီချက်တွေကိုဗက်မြောက်ထင်ကြီးပင်နိုင်တဲ့အာရှပစိဖိတ်လွတ်လပ်စွာကုံသွယ်ရေးဒေသ FTCAP ကိုအားပေးဖို့လည်းတရုတ်ကောင်ဆောင်ကတိုက်တွန်းတော်ပါတယ်။ကမ္ဘာတဝန်းလွှမ်းခြုံလာနေတဲ့ Globalization ကိုရှောင်လွှဲလို့မရနိုင်ဘူး။ကဘာကြီးအနေနဲ့ပုံမှန်ဗက်မြောင်နဲ့အားလုံးပါဝင်တဲ့အကျိုးမှုလိုအပ်ကြောင်းလည်းတရုတ်သမားကပြောဆိုသွားပါတယ်။